အေးအေးရခိုင်လက်နက်ကင်အဖွဲ့နဲ့ဆက်ဆက်မှုရှိတဲ့ဆိုတဲ့တန်တရားတွေနဲ့ရခိုင်ပြည်နယ်ရသေးတော်မြို့နယ်ကကြောက်တန်းရွာကိုအစိုးရစစ်တပ်ကပိတ်ဆို့ထားတာအချိန်တစ်ပတ်လောက်ရှိလာနေပြီးတော့ရွာသူရွာသားတွေအစာအစာပြက်လက်နေတဲ့ကြောင်း AFP သတင်းမှမနေ့တုန်းကဖော်ပြထားပါတယ်။အဲ့ဒီရွာကရွာသား200ကျော်ဟာလဲဖမ်းဆီးစစ်ဆေးတာတွေခံရတဲ့အပြင်အစိုးရတပ်ရဲ့ပြစ်ခတ်မှုကြောင့်ရွာသား6ဦးလည်းသေဆုံးခဲ့ရပါတယ်။အေးတပ်ဖွဲ့တွေကိုတိုက်ခိုက်ဖို့ရခိုင်ပြည်နယ်တွင်းမှာအစိုးရတပ်ကတပ်ဖွဲ့ဝင်အင်အားထောင်ထဲချီချထားပြီးလက်နက်ကြီးတွေကိုလည်းတုံးပြီးတော့တိုက်ခတ်နေတာပါ။နှစ်ဖက်တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်းဟာပြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာလကစတင်မှဆိုရင်3000ကျော်နေပါပြီ။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကကြောက်တွန်းရွာကိုအစိုးရတပ်ကဝင်ရောက်စီးနင်းပြီးတော့ရွာသား295ဦးကိုအေးတပ်ဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးခဲ့ပါတယ်။အစိုးရတပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ရွာသူရွာသားတွေအပြင်ထွက်ခွင့်မရဘူးဆိုတာမဟုတ်ဘူးလို့ညင်ပါတယ်။လွတ်လပ်လပ်တော်လာလို့ရတယ်လို့ဆိုပါတယ်။ဒါပေမဲ့အပြင်ကလာတဲ့သူတွေရွာထဲကိုဝင်ခွင့်မရတာတော့ဖြစ်နိုင်တယ်လို့သူကပြောပါတယ်။ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးတင်မော်ဝင်းပိတ်ဆို့ခံရတဲ့ကြောက်တန်းကြီးရွာကိုပြီးခဲ့တဲ့အပတ်ကသွားဖို့စူးစမ်းခဲ့ပေမဲ့မြန်မာစစ်တပ်ကဝင်ခွင့်မပေးခဲ့ပါဘူး။ဒါပေမဲ့ဒီနေ့သူထပ်သွားဖို့စီစဉ်ထားပါတယ်။ပိတ်ဆို့ခံကြောက်တန်းရသူရသားတွေအတွက်သူသိစစ်ပြီးတော့စိုးရိမ်နေရတယ်လို့ဦးတင်မော်ဝင်းကဆိုပါတယ်။ဖမ်းဆီးထားတဲ့ရွာသားတွေက48ဦးကိုပြန်လွှတ်ပေးခဲ့တယ်လို့မြန်မာစစ်တပ်ကမနေ့ကပဲအတည်ပြုပါတယ်။ရွာသား80လောက်ကတော့ကျောက်တန်းရွာစာတင်ကြောင်းထဲမှာဖန်စီစစ်စစ်ခဏရတော့မှာလွတ်မြောက်လာသူတွေကတူ AFP ကိုပြောတာကသူတို့တခြားရောက်ကိုသွားရင်ဖြစ်လာမယ့်ကိစ္စတွေကကောင်းမှာမဟုတ်ဘူးလို့မြန်မာစစ်တပ်ကချင်းချောက်ထားတယ်လို့ဆိုပါတယ်